ဖီလီပိုင်သမ္မတဟောင်းဒူတာတေးဟာလာမဲလွှတ်တော်ကိုစလဲရွေးကောက်ပွဲမှာဝင်ရောက်ရှင်ပြိုင်မှုရှိနေတယ်လို့လက်ရှိဒူသမ္မတနေရာယူထားတဲ့သမီးဖြစ်တဲ့သူဆာရာဒူတာတေးကနေပြောလိုက်ပါတယ်။လက်ရှိအဆိုရအဖွဲ့မှာသူတာဝန်ယူထားတဲ့ဝင်ကြီးရတူနှစ်နေရာလုံးကနေနှုတ်ထွက်လိုက်ပြီးတဲ့နောက်ဆာရာဒူတာတေးဘက်ကအခုလိုထုတ်ပြောလာတာဖြစ်ပါတယ်။ဖအေးဖြစ်တဲ့သူဒူတာတေးတင်မကသူ့ရဲ့အကိုဒီဒူတာတေးရဲ့သားနှစ်ယောက်လုံးလည်းဝင်ပြိုင်ကြမယ်လို့ဆိုပါတယ်။လာမဲရွေးကောက်ပွဲအတွက်လွှတ်တော်ကိုစလဲအမှတ်၁၂နေရာလက်လက်နေတာပါ။လက်ရှိမြို့တော်ဝန်တာဝန်ယူထားတဲ့သူ့ရဲ့အကိုဆက်ဘက်ရှန်ဒူတာတေးဟာလည်းလာမယ့်2028ရွေးကောက်ပွဲမှာသမ္မတနေရာဝင်ပြိုင်မှုရှိတယ်လို့ပြောပါတယ်ခင်ဗျာ။အိန္ဒိယဝန်ကြီးချုပ်နရိန်ဆရာမိုဒီဟာလာမယ့်ဇူလိုင်လအစောပိုင်းမှာရုရှားနိုင်ငံကိုသွားရောက်ဖို့ရှိနေပါတယ်။ရုရှားနဲ့အိန္ဒိယဟာစစ်အေးခေတ်ကတည်းကဆက်ဆံရေးကောင်းခဲ့တာဖြစ်ပါတယ်။အခုလည်းအနောက်နိုင်ငံတော်တော်များများကရုရှားကိုစီးပွားရေးတံခတ်ပိတ်ဆို့နေပေမဲ့တရုတ်နဲ့အိန္ဒိယကတော့အဓိကစီးပွားဘက်အဖြစ်ဆက်ရှိနေပါတယ်။ရုရှား-ယူကရိန်းစစ်ပွဲနဲ့ပတ်သက်လို့အနောက်နိုင်ငံတွေကရှုတ်ချပြောဆိုနေကြပေမဲ့ဝန်ကြီးချုပ်နရိန်ဆရာမိုဒီကတော့ဘာတလုံးတဘာတာမှအဝေးဖက်နာမရှိပါဘူးခင်ဗျာ။အိန္ဒိယနိုင်ငံမှာချက်အရတောက်ပြီးတော့အစိတ်သင်သေဆုံးတဲ့သူ58ယောက်အထိရှိလာနေပြီလို့အာဏာပိုင်တွေကဗုဒ္ဓဘာသာနယ်မှာပြောပါတယ်။ပြီးခဲ့တဲ့တပတ်ကအိန္ဒိယနိုင်ငံတောင်ပိုင်းတမဲနာဒူပြည်နယ်မှာချက်အရတောက်ပြီးတော့လူပေါင်းရာနဲ့ချီအစိတ်သင်တာဖြစ်ပါတယ်။အဲ့ဒီထဲကလူအယောက်60လောက်တိတ်ဆုံပြီးတော့လူ150ကျော်လည်းအခုထိစေကုသမှုခံယူနေရဆဲဖြစ်ပါတယ်။အရက်ပိုပြင်းအောင်ဆိုပြီးတော့မတနောဓာတ်ကိုထည့်ချက်ရင်ကအစိတ်တင်ကြရတာဖြစ်ပါတယ်။ဒီကိစ္စနဲ့ပတ်သက်လို့တာဝန်ရှိတဲ့သူ9ယောက်ကိုအာဏာပိုင်တွေကဖမ်းဆီးထားပါတယ်ခင်ဗျာ။မြန်မာအိမ်နီးချင်းဘင်္ဂလားဒေ့ရှ်နိုင်ငံမှာတော့မွေကြိုက်ခံရတဲ့နှုံနေတိုးလာနေပါတယ်။ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ရဲ့စာရင်းတွေအရတကမ္ဘာလုံးမှာတစ်နှစ်တစ်နှစ်လူပေါင်း5တန်းခွဲကျော်မွေကြိုက်ခံနေရပြီးတော့အဲ့ဒီထဲကလူရောက်3သိန်းလောက်အသက်သေဆုံးရတာဖြစ်ပါတယ်။မွေကြိုက်ခံရလို့သေဆုံးတဲ့သူ80ရာခိုင်နှုန်းလောက်ဟာအရှေ့တောင်အာရှနိုင်ငံတွေကဖြစ်ပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံမှာတော့ပြီးခဲ့တဲ့2022ခုနှစ်တစ်နှစ်တည်းမှာတင်လူပေါင်း4သိန်းလောက်မွေကြိုက်ခံရပြီးတော့လူအယောက်4000လောက်သေဆုံးခဲ့ပါတယ်။အခုလည်းမွေကြိုက်ခံရတဲ့နှုံနေတိုးတိုးလာနေတယ်လို့အာဏာပိုင်တွေကသတိပေးနေတာဖြစ်ပါတယ်ခင်ဗျာ။လာကဘာပေါ်တွားရောက်လိလခဲ့တဲ့ချန်ဂီနံပါတ်6လို့အမည်ပေးထားတဲ့တရုတ်အာကာသယာဉ်ဟာအင်္ဂါနေ့ကအောင်အောင်မြင်မြင်နဲ့ပြန်လည်ဆင်းသက်လာပါတယ်။လာကဘာပေါ်ကမြေမှုန်တွေကိုလည်းဘူးသေးသေးလေးနဲ့ထည့်ပြီးတော့ပြန်သိလာခဲ့တာပါ။ဒီလိုလာကဘာပေါ်ကနေမြေမှုန်တွေသိလာနိုင်တာဟာပထမဆုံးဖြစ်တယ်လို့သိပ္ပံပညာရှင်တွေကပြောကြပါတယ်။ချန်ဂီနံပါတ်6တရုတ်အာကာသယာဉ်ဟာလာကဘာပေါ်မှာ53ရက်ကြာနေခဲ့ပြီးတဲ့နောက်မြေပြင်ပေါ်ကိုပြန်လည်ဆင်းသက်လာတာဖြစ်ပါလိမ့်ခင်ဗျာ။ကျွန်တော်ဆော်ဖို့ပါ။